ရခိုင်ပြည်နယ်ဒီမြောက်ပိုင်းဘက်မှာလက်ရှိဖြစ်ထွန်းနေတဲ့တောင်ကျန်းတိုက်ခိုက်မှုတွေကိုအာဏာပိုင်တွေဘက်ကလုံခြုံရေးအရစီစဉ်ဆောင်ရွက်မှုတွေရှိနေတယ်လို့တစ်ဖက်မှာလည်းဒေသခံအရသားတွေကိုလူမျိုးရေးဘာသာရေးမခွဲခြားဘဲလုံခြုံမှုပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဗီဂျင်းနဲ့မြားကဒီမနေ့ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်ဒီအတောအတွင်းမှာပဲရခိုင်ပြည်နယ်ဗတိပခါကိုဒေသအတွင်းပြည်ထနာဖြစ်မလာစေဖို့အင်ဒိုနီးရှားအစိုးရကမြန်မာအစိုးရကိုကူညီပူးပေါင်းဆောင်ရွက်သွားမယ်လို့အင်ဒိုနီးရှားသမ္မတကပြောကြားခဲ့ပါတယ်အပြည့်အစုံကိုတော့မတ်အင်ဂျင်နိုင်ကတင်ပြမှာပါရှင
်မစ္စတာဗီဂျင်းနမ်ဘီယာရဲ့မနေ့ကြာတာပတိနေ့ကထုတ်ပြန်ချက်မှာသူ့အနေနဲ့ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ရဲ့ရခိုင်အခြေအနေပေါ်တွေ့ရှိချက်နဲ့သုံးသပ်ချက်တွေကိုသဘောတူကြောင်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကိုကိုရိုင်းတွားရောက်ကြည့်ရှုခဲ့တဲ့ကိုဖီအာနန်ရဲ့သုံးသပ်ချက်မှာမြန်မာအာဏာပိုင်တွေဘက်ကလူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်တားဆီးတာမျိုးမလုပ်ဖို့နဲ့တည်င်းယူခွင့်ပြုဖို့အပြင်တင်းမာနေတဲ့အခြေအနေကိုထိန်းချုပ်ဖို့နဲ့တဟဇာတဖြစ်မှုကိုမြင့်တင်ဖို့အတွက်စ조사အားထုတ်ဖို့တိုက်တွန်းထားကြောင်းဗီဂျေးနမ်ဘီယာရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်မစ္စတာနမ်ဘီယာကလက်ရှိရခိုင်ပြည်နယ်ကအခြေအနေတွေကိုကုလသမဂ္ဂကအထူးစိုးရိမ်မိကြောင်းပြောကြားခဲ့တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရအမျိုးသမီးကအခုလို VOA ကိုပြောပါတယ
်။ Mr. Vijay Nambiar, the Secretary General Special Advisor on Myanmar, said today that he underlines that the United Nations remains seriously concerned.
ရခိုင်ပြည်နယ်မြောက်ပိုင်းကလက်ရှိဖြစ်ထွန်းနေတဲ့အခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂဘက်ကအလေးအနက်စိုးရိမ်နေစေဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် Vijay Nambiar ကဒီကနေ့မှပြောကြားလိုက်ပါတယ်။ရခိုင်ဒေသမှာလက်တလောဖြစ်ထွန်းနေတဲ့တောင်းကျန်တိုက်ခိုက်မှုတွေကိုထိန်းချုပ်ဘို့လိုအပ်တဲ့လုံခြုံရေးအစီအစဉ်တွေကိုဆောင်ရွက်နေချိန်မှာပဲဒေသခံပြည်သူတွေရဲ့ကြားထဲမှာယုံကြည်မှုနဲ့စိတ်ချရတဲ့အာမခံချက်တွေတည်ဆောက်ဖို့အဆင့်တွေကိုမြန်မာအာဏာပိုင်တွေကမဖြစ်မနေဆောင်ရွက်ရမှာဖြစ်ပါတယ်။သူတို့အတွက်လုံခြုံမှုဂုဏ်သိက္ခာနဲ့ကောင်းမွန်တဲ့အခြေအနေဖြစ်အောင်အကာအကွယ်ပေးရမှာဖြစ်ပါတယ်
။ဒါ့အပြင်ပဋိပက္ခကြောင့်နေရစွန့်ခွာထွက်ပြေးခဲ့ကြရသူတွေကိုလည်းသူတို့နေအိမ်တွေပြန်ပြီးနေထိုင်ခွင့်ပြုတင်ကြောင်းမစ္စတာနမီယာကပြောဆိုခဲ့တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးကဆိုပါတယ်။
Those who have fled or suffered displacement should be allowed to return to their homes. Senior government
သူတို့ရဲ့လူမျိုးစုဘာသာရေးယောက်ျားမိန်းမဒါမှမဟုတ်အဆင့်အတန်းစာရတွေအလုံးကိုခွဲခြားမှုမရှိဘဲဒေသခံအလုံးကိုအကာအကွယ်ပေးဖို့အစိုးရအစိမ့်မြင့်ခေါင်းဆောင်တွေဘက်ကအခိုင်အမာဆုံးဖြတ်ထားကြောင်းအမှားစကားခက်ခဲမှမှထုတ်ပြန်ဖို့လိုအပ်ပါတယ်။အခုလိုထိလွယ်ရှာလွယ်ဖြစ်နေတဲ့အခြေအနေမှာဆွတ်ဆွတ်ချက်တွေနဲ့မဟုတ်မမှန်လှုပ်ကြံတဲ့စကားတွေကိုအထူးဂရုပြုပြီးကင်တွယ်ဖို့လူတိုင်းမှာတာဝန်ရှိပါတယ်
။ဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းမောင်းတော်ဘူးတီတောင်ဒေသကိုသွားပြီးအရက်သားတွေကိုအစိုးရကအကာအကွယ်ပေးမှာဖြစ်တယ်ဆိုတာတေချာအောင်ပြုလုပ်ဖို့မစ္စတာနမ်ဘီယာကတောင်းဆိုကြောင်းအခုလိုသူကတဆက်တည်းပြောပါတယ်။
Mr. Nambiar also called upon Daw Aung San Suu Kyi to reflect on the situation and as she
has အရင်ကဖြစ်ရတတော်များများမှာသူ့အနေနဲ့ဆောင်ရွက်ခဲ့သလိုမျိုးနှလုံးသားတဲ့ကလာတဲ့အတန်ကိုနားထောင်ဖို့အပြင်ဒေသခံပြည်သူတွေနဲ့ဓာတ်ရိုက်စကားပြောဖို့ပြီးတော့သူတို့ရဲ့လူမျိုးစုကိုယ်ကိုယ်ရာဘာသာနဲ့အခြားမတူညီကွဲပြားမှုတွေကနေရုံထွက်ဖို့အတိုင်းဝိုင်းတွေအားလုံးကြားမှာလူခုန်တိတ်ခါနဲ့အတူတဟဇာတဖြစ်ဖို့နဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေတိုးတက်လာစေဖို့ဒေါအောင်ဆန်းစုကြည်အနေနဲ့သူတို့ကိုတိုက်တွန်းတဲ့ကြောင့်မစ္စတာနမ်ဘီယာကပြောသွားတာပါ
ဒေသခံပြည်သူတွေရဲ့အခြေခံပြဿနာအကြောင်းရင်းတွေဖြစ်တဲ့နိုင်ငံသားကိစ္စကိုဖြေရှင်းပေးမယ်ဆိုရာရဲ့ပြည်ရင်းအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုတတောင့်တတာနေခွင့်ရရှိအောင်ကူညီပေးဖို့လဲ VJ နမ်ဘီယာကထပ်မံတောင်းဆိုခဲ့ပါတယ်။ဒါအပြင်မင်းကထုတ်ပြန်တဲ့ကြေညာချက်မှာရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒါလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်နေပြီးတင်းမာနေတဲ့အပေါ်မှာသူ့အနေနဲ့အလွန်စိတ်ပျက်မိကြောင်းနဲ့အခြေအနေတွေကိုအမြန်ဆုံးထိန်းချုပ်ဖို့နဲ့တွစ်ဆုံဆွေးနွေးပွဲကိုပြန်ပြီးသွားကြဖို့အစိုးရနဲ့တပ်မတော်အပါအဝင်တိုင်းဒါလက်နက်ကိုင်ဖွဲ့အားလုံးကိုသူ့အနေနဲ့တိုက်တွန်းကြောင်းဖော်ပြထားပါတယ်။ဒီအတောအတွင်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခအခြေအနေနဲ့ပတ်သက်ပြီးဒေသရင်းတည်ငြိမ်ရေးထိခိုက်လာနိုင်ခြင်းနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံကမြန်မာအစိုးရကိုကူညီပူးပေါင်းဆောင်ရွက်နေတယ်လို့လည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမနေ့ကပြောကြားခဲ့ပါတယ်။ဘာလီကျွန်းမှာနှစ်ရက်တာကျင်းပနေတဲ့ဒီမိုကရေစီဖိုရမ်ကိုတက်ရောက်လာတဲ့ရခိုင်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကိုမနေ့ကသမ္မတဝီဒိုဒိုကတီးခြားတွေ့ဆုံပြီးရခိုင်ပဋိပက္ခကိုဝိုင်းဝန်းဖြေရှင်းတဲ့နေရာမှာလိုအပ်တဲ့အဆင့်တွေကိုဆွေးနွေးခဲ့ကြောင်းသမ္မတကဆွေးနွေးပွဲအပြီးမှာသတင်းထောက်တွေကိုအခုလိုပြောသွားပါတယ
်။ကိုဖီအာနန်နာဒလာကတူဝါအက်ဒ်ဗိုက်ဆာရီကော်မတီ
သူပြောသွားတာက ရခိုင်ကြံပေးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့တွေ့ဆုံပြီးတော့အလေးအနက်ဆွေးနွေးဖြစ်ကြောင်းနဲ့ရခိုင်ပြည်နယ်ကအခြေအနေကိုဖြေရှင်းဖို့လိုအပ်တဲ့အဆင့်တွေကိုမစ္စတာကိုဖီအာနန်ကဆွေးနွေးပွဲမှာပြောပြခဲ့တယ်လို့သမရဝီဒိုတိုကပြောသွားတာပါ။ဒါ့အပြင်အင်ဒိုနီးရှားနိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွက်ဘာတွေလုပ်ပေးနိုင်တယ်လဲဆိုတာသိရဖို့လွန်ခဲ့တဲ့နှစ်ရက်ကအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဟာနေပြည်တော်ကိုသွားပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့လည်းသမရကပြောပါတယ
်။ Saya juga telah memerintahkan
သူပြောသားတာကရခိုင်ပြည်နယ်မှာအလုံးကိုလိုအပ်နေတဲ့အစားအစာတွေနဲ့ဆောင်တွေစတဲ့အကူအညီပစ္စည်းတွေကိုအမြန်ဆုံးပို့ဖို့သူ့ရဲ့ဝန်ကြီးတွေကိုညွှန်ကြားထားကြောင်းပြောသွားတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဘက်ကကမ်းလှမ်းထားတဲ့အကူအညီတွေဟာရခိုင်လူမှုအတိုင်းဝိုင်းနှစ်ဖက်ကြားမျှတတဲ့အကူအညီတွေဖြစ်ရင်ပူးပေါင်းဆောင်ရွက်မယ်လို့လည်းမြန်မာအစိုးရဘက်ကတုံ့ပြန်ထားပါတယ်ရှင်။